27ရာစုပင်လုံတတိယအကြိမ်ညီလာခံခေါ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်ဦးဆောင်ကျင်းပဖို့ပြင်ဆင်နေစေတစ်ချိန်တည်းမှာပဲတိုင်းရင်းသားဒေသတွေမှာမြန်မာတပ်မတော်နဲ့လက်နက်ကိုင်အဖွဲ့တွေကြားလက်နက်ကိုင်ပြစ်ပခတွေဖြစ်ပွားနေစေဖြစ်ပါတယ်အထူးသဖြင့်ရခိုင်တပ်မတော် AA အဖွဲ့နဲ့တပ်မတော်တို့ကြားချင်းပြည်နယ်ပလဲဝါမြို့နယ်အတွင်းမှာတလကြော်ကြားတိုက်ပွဲဖြစ်နေတယ်လို့ကျန်တဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်းပြည်နယ်ဘက်မှာလည်းမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့လည်းစစ်ရေးတင်းမာနေဆဲဖြစ်ပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
် NCA ပြည်ရလက်မှတ်မရေးဆိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားချင်းပြည်နယ်ပလဲဝါမြို့နယ်ထဲမှာဒီကနေ့ထိတလကြော်ကြာစိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေလို့ AA ပြန်ကြားရေးရာရှိခန္ဓုခါကပြောပါတယ
်စိုက်ပွဲကတော့တော်တော်လေးပြင်းထန်ထန်တာဖြစ်နေတာဒီနေ့ဆိုလို့ရှိရင်တော့တလနဲ့တရက်ပေါ့လေဒီနေ့မှလည်းပဲစိုက်ပွဲကတော့တော်တော်လေးပြင်းထန်ထန်တာဖြစ်နေတုန်းပဲဗျအဲ့ဒီပလဲဝါမြို့နယ်ရဲ့အထက်ဘက်အဲ့ဒီမဲဝါရွာရဲ့အောင်းသားမှာဖြစ်နေတာ
ဒါပြင်အိန္ဒိယမြန်မာဘင်္ဂလားသရိကန်နယ်စပ်တွေမှာလည်းစိုက်ပွဲဖြစ်ပွားနေတယ်လို့သူကပြောပါတယ်အထူးသဖြင့်နိုဝင်ဘာ29ရက်နေ့ကဖြစ်ပွားခဲ့တဲ့စိုက်ပွဲမှာမြန်မာသမ္မတရဲ့ဆက်လက်နေပစ္စည်းတွေကိုရခိုင်သမ္မတကလည်းတင်စီရမိခဲ့တယ်လို့ခိုင်ဒုက္ခကဆက်ပြောပါတယ
်။အဲ့ဒီ29ရက်နေ့တက်ကွေးမှာတော့နော်ဒီဗမာသမ္မတဖက်ကတော့အကြဆုံးတော်တော်များတယ်။ကျွန်တော်တို့ဖက်ကနေနော်အဲ့ဒီဗမာသမ္မတစီကနေတင်စီရမိလေနဲ့လေတော်တော်များများရှိတယ်ဗျ။ဆောက်စင်မမဒီ16မီလီမီတာနဲ့လည်း RGB တလည်းရယ်ဆက်လက်ပေါ့နော်မရှင်းကန်သုံးလည်းရယ်။နောက်ဒီကြီးစံလည်းအများကြီးတင်စီရမိတယ်ဗျ။
နိုဝင်ဘာလဆိုင်ကလေးကချင်းပြည်နယ်ပလဲဝါမြို့နယ်နဲ့ရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်တို့မှာတိုက်ပွဲတွေဆက်စပ်ဖြစ်ပွားခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုနေပေမဲ့လည်းမြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။ပလဲဝါမြို့နယ်ကတိုက်ပွဲတွင်ဒေသခံရွာသား2000နီးပါးဟာအိန္ဒိယနိုင်ငံဘက်ကိုဆွဲပြေးသိမ်းရှောင်နေရတယ်လို့ခိုင်ဒုက္ခကဆိုပါတယ်
။အိန္ဒိယနိုင်ငံမေဇရန်ပြည်နယ်ထဲကဒီလုံဒလိုင်းမြို့နယ်ခွဲပေါ့အဲ့ဒီဘက်ကိုဒီသိမ်းရှောင်လာတဲ့ဒီသိမ်းရှောင်ပြည်သူကတော့အခုဆိုရင်2000နီးပါးရှိနေပြီဗျ။အိန္ဒိယအနာပိုင်တွေကနေသူတို့ကိုအကူအညီပေးနေတယ်ဗျ
။နိုဝင်ဘာလ၁ရက်နေ့ကနေ16ရက်နေ့အထိချင်းပြည်နယ်ပလဲဝါမြို့မှာဖြစ်ပွားခဲ့တဲ့စိုက်ပွဲကြောင့်ကုန်းမြင့်ကျေးရွာကဒေသခံ300ကျော်ဟာရှင်းလဝကျေးရွာမှာစစ်ဘေးတင်းချောင်နေရပါတယ်။ဒီစစ်ဘေးချောင်တွေကိုရခိုင်ပြည်နယ်ကအကူအညီပေးရေးဖွဲ့တွေကနေအကူအညီပေးဆောင်ခဲ့ပေမဲ့လည်းပလဲဝါမြို့အနာပိုင်တွေကနေရှင်းလဝကျေးရွာစီသွားခွင့်မပြုဘူးလို့ဝန်လက်ဖောင်ဒေးရှင်းတာဝန်ရှိသူခိုင်ကောင်းဆန်ကဆိုပါတယ်။မြန်မာသမ္မတနဲ့ရခိုင်သမ္မတတို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအရသာအနည်းဆုံး3ဦးထိခိုက်ဒိဆုံးမှုရှိတယ်လို့ချင်းလူမှုရေးသင်းသွင်းရေးမှူးပီတာလွယ်လူကအခုလိုပြောပါတယ
်။ဟိုဒိဆုံးသူကတော့ကျွန်တော်အခုတည်တော်3ယောက်ရှိပြီပေါ့နော်။တယောက်ကတော့ဒီတမှုတက်ကန်ကျောင်းသားတယောက်ပေါ့နော်။နောက်တယောက်ကတော့ဒီအသက်60အရွယ်ရှိတဲ့တယောက်ဆုံးသွားတယ်။လက်နက်ကင်တွေကသူတို့မားပြီးတော့ပြည်တာလားတည်သွားတယ်ပေါ့နော်။ပွေချင်းကြီး။နောက်ပြီးတော့မရှာရောနှစ်မိုင်လောက်ကွာဝင်းမှာအိမ်မီမမိုင်းကိုနင်းမီပြီးတော့မှပွေချင်းကြီးတည်သွားတယ်တယောက်ပေါ့နော်။
အလားတူရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာမြောက်ပိုင်းရှမ်းပြည်သမ္မတ SSPB SSC နဲ့မြန်မာသမ္မတတို့ကြားနိုဝင်ဘာလ29ရက်နေ့မှာလဲစိုက်ပွဲဖြစ်ပွားခဲ့တယ်လို့ SSPB ပြောခွင့်ရဘူမူဆိုင်တော်လက်ကပြောပါတယ
်ဖြစ်တယ်ဖြစ်တယ်ဒီကိမျိုးချင်းတွေကသက်သာဟန်တို့စခန်းနာလောက်ရှားနေလို့ကြားလို့ရတယ်စခန်းနာနီးတော့လို့လားမသိဘူးပင်းတိုးတယ်လားဒီကိမျိုးလေးနဲ့ပတ်စလုံးပြင်နေတယ်
မြောက်ပိုင်းရှမ်းပြည်သမ္မတခြေပြုတ်ရာတိဘောမြို့ဝမ်မော့ကျေးရွာအုပ်စုပါကန်းနန်းတိုက်ဖိုင်းကျေးရွာနေမှာမြမသမ္မတစိတ်ချောင်းကနေလှုပ်ရှားလာလို့အခုလိုစိုက်ပွဲဖြစ်ပွားလာခဲ့တာပါအလားတူ NCA ပြည်ချက်လက်မှတ်မရေးဆိုးနိုင်သေးတဲ့တမ်းပလောင်ဒေသတွေဘက်မှာလည်းမြမသမ္မတထုံးစစ်တွေဆက်လက်ပြုလုပ်နေစေလို့တမ်းပလောင်သက်ဖွဲ့ TNLA ပြန်ကြားရေးရာရှိပုံမှုစိုက်ကြော်ကပြောပါတယ
်ဒီစုစည်းကတော့တော်တော်ကြီးကြီးနေတဲ့တော်သေးချီကိုချီးမြှင့်လို့လေ
ဒါပြင်ကချင်းပြည်နယ်သလိုင်းမြို့နယ်အတွင်းမှာမြန်မာတပ်မတော်နဲ့ကချင်းလွတ်လပ်ရေးတပ်မတော် KIA တို့ကြားအခုရက်ပိုင်းတွင်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံရွာသားတွေကလည်းနေရပ်ကိုစွန့်ခွာသွားခဲ့ကြပြီးဖြစ်ပါတယ်။လက်ရှိမြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ KIA ကချင်းလွတ်လပ်ရေးဖွဲ့တမ်းပလောင်သောက်ဖွဲ့ TNLA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC နဲ့ရခိုင်တပ်မတော်တို့ဟာ SC လမ်းကြောင်းကိုလက်မခံနဲ့ UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FENCC ဖွဲ့ဝင်တွေလည်းဖြစ်ပါတယ်။လာမယ့်ဇန်နဝါရီလကုန်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပသွားမယ်ဆိုပေမဲ့လည်းမြန်မာစိုးရအနေနဲ့ UNFC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေနဲ့ရောမြောက်ပိုင်းဒေသတိုင်းသားမဟာမိတ်တွေနဲ့နိုင်ငံရေးရာတွေ့ဆုံဆွေးနွေးနိုင်ခြင်းမရှိသေးသလို NCA လက်မှတ်ရေးထိုးရေးမှာခက်ခဲတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ